အိန္ဒိယနိုင်ငံကအုပ်ချုပ်တဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟမက်ပြောဆိုခဲ့တဲ့ပေါ်အခြေတင်ဖြစ်နေတာကိုဖြေရှင်းဖို့မလေးရှားနိုင်ငံကစူးစမ်းနေပြီးအိန္ဒိယနိုင်ငံမှာပါဝင်တဲ့စစ်ကောင်နိုင်ငံကွန်ဝေးရေးဆိုင်ရာသဘောတူညီချက်တစ်ခုကိုဒီနေ့မှလက်မှတ်ရေးထိုးနိုင်တယ်လို့မျှော်လင့်နေပါတယ်။ဒီကိစ္စကကုလသမဂ္ဂဒုတိယနိုင်ငံမင်းကွန်းထဲမှာဝန်ကြီးချုပ်မဟာဒီယာကအိန္ဒိယဟာကက်ရှမီးယားဒေသကိုကျူးကျော်သိမ်းပိုက်ထားတယ်ဆိုပြီးပြောခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေတာပါ။ဂျမ်မူးနဲ့ကက်ရှမီးယားဒေသတွေရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်အဆင့်အတန်းကိုအော်လာငါးရင်းမှာအိန္ဒိယကပြန်ယုံသိမ်းခဲ့ပြီးဒါဟာပြည်တွင်းရေးကိစ္စဖြစ်တယ်လို့ခိုင်မာပြောပြီးတော့အထူးသဖြင့်မိုဆလေလူမျိုးစုတိုင်းပြည်တွေနဲ့ဒီဥနိုင်ငံအပါဝင်ပြည်ပကဝေဖန်ပြောဆိုတာတွေကိုပယ်ချထားပါတယ်။မဟာဒီယာပြောပြီးတဲ့နောက်မလေးရှားစောင်းဦးစီကိုတပိတ်မှောက်ဖို့အိန္ဒိယကုန်ရည်ကတောင်းဆိုခဲ့ပြီးအဲလိုလုပ်ရင်ကုန်ရည်စစ်ပွဲဖြစ်တဲ့အဆင့်ရောက်သွားမယ်လို့ဝန်ကြီးချုပ်မဟာဒီယာကတုံ့ပြန်ပါတယ်။ဒါကြောင့်လဲဒေသဆိုင်ရာအလုံးပါဝင်သောစီးပွားရေးမိဖက်လို့ဆိုရမယ်။ RCEP စာချုပ်နဲ့ပတ်သက်တဲ့စစ်ဆင်ညှိနှိုင်းမှုတွေကိုထိခိုက်လာမယ်ရေးအိန္ဒိယဘက်မှစိုးရိမ်လာကြတာပါ။ဒီအုပ်ဆောင်တဲ့ RCEP စာချုပ်လက်မှတ်ထိုးမဲ့အထက်မှာမြန်မာပါအဝင်အာဆီယံ၁၀နိုင်ငံတရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်ပါတယ်ဒီစာချုပ်ကနေကမ္ဘာစီးပွားရေးရဲ့39ရာခိုင်နှုန်းလောက်စုပေါင်း GDP နဲ့ဆိုရင်ဒေါ်လာထရီလီယံ50လောက်ရှိပြီးလူဦးရေပေါင်း 3.4 ဘီလီယံရှိနေတဲ့ပေါင်းဆက်ရေးွက်ကြီးတစ်ခုကိုဖန်တီးနိုင်မယ်လို့မျှော်လင့်ထားကြပါတယ်